မင်္ဂလာပါရှင်။မြားရီယူမြေတန်းကြားပြည်တွင်းသတင်းများကိုဆက်လက်အစီအစဉ်ကံတင်ပြပါမယ်ရှင်။အခုတင်ဆက်ပေးမယ့်သတင်းတွေကတော့နိုင်ငံတော်ဝန်ကြီးချုပ်ဦးညွတ်စောဦးဆောင်နဲ့မြန်မာကိုယ်စားလှယ်ဖွဲ့တရုတ်ပြည်သူတမရနိုင်ငံကိုရောက်ရှိတဲ့သတင်း။နိုင်ငံတော်ဝန်ကြီးချုပ်ဦးညွတ်စောကွမ်ရှိကျွန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသ CPC ပါတီအတွင်းမှမစ္စတာချန်ကန်ကိုလက်ခံတွေ့ဆုံတဲ့သတင်းနဲ့ပြောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲများကျင်းပခြင်းမပြုမီပြည်သူ့လွှတ်တော်မေဆန္ဒနဲ့အမျိုးသားလွှတ်တော်မဲများဆုံးရသူအနာယူစနစ် FPTB မေဆန္ဒနဲ့ဒိုင်းဒေသကြီးလွှတ်တော်သို့မဟုတ်ပြည်내လွှတ်တော်မဲအများဆုံးရသူအနာယူစနစ် FPTB မေဆန္ဒနဲ့ဆင်းရဲများထုတ်ပြန်ကြေညာတဲ့တဲ့အစရှိတဲ့တဲ့အနေပဲဖြစ်ပါတယ်ရရယုံမြေတန်ကြားရဲ့တနေ့တာသတင်းများကို MWD Channel နဲ့ MWD Variety Channel တို့မှာနေ့စဉ်မနက်6နာရီမှည12နာရီထိထုတ်လွှင့်ပြသလျက်ရှိပါတယ်ရှင်
။ပြည်တော်စုသမ္မတမြန်မာနိုင်ငံတော်နိုင်ငံတော်ဝန်ကြီးချုပ်ဦးညွတ်စောဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ဟာ22ကြိမ်မြောက်တရုတ်အာဆီယံကုန်စည်ပြပွဲနဲ့တရုတ်အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးဖိုရမ်ကိုတက်ရောက်ရန်ဒီကနေ့မနက်ပိုင်းကနေပြည်တော်တမတော်လေးစိန်မှအထူးလျှင်ဖြင့်ထွက်ခွာကြရာနိုင်ငံတော်လုံခြုံရေးနှင့်အေဂျင်တာရဲ့ကော်မရှင်ဖွဲ့ဝင်အမှုဆောင်ချုပ်ဦးအောင်လင်းတွေပြည်ထောင်စုဝန်ကြီးများနေပြည်တော်ကောင်စီဥက္ကဋ္ဌဒုတိယဝန်ကြီးနဲ့တာဝန်ရှိသူများကလေစိတ်မှပို့ဆောင်နှုတ်ဆက်ကြပါတယ်နိုင်ငံတော်ဝန်ကြီးချုပ်နဲ့အတူပြည်ထောင်စုဝန်ကြီးများဖြစ်ကြတဲ့ဒေါက်တာချာလီတန်းဦးချစ်စွေဒေါက်တာတက်ခိုင်ဝင်းကချင်ပြည်နယ်ဝန်ကြီးချုပ်ဦးခထိန်နဲ့ဒုတိယဝန်ကြီးနဲ့ဌာနဆိုင်ရာကြီးကဲများမြန်မာနိုင်ငံဆိုင်ရာတရုတ်တံအမတ်ကြီးမစ်မာဂျာအသင်းအဖွဲ့များမှဥက္ကဋ္ဌများနဲ့အဖွဲ့ဝင်များလိုက်ပါသွားကြပါတယ်အဲ့ဒီနောက်နိုင်ငံတော်ဝန်ကြီးချုပ်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ဟာနေ့လယ်ပိုင်းမှာနန်နေပြည်ပဆိုင်ရာလေဆိပ်ကိုရောက်ရှိကြရာကွမ်ရှိဒေတာ CBC ပါတီဒုတိယအတွင်မူမစ္စတာဝမ်ဝေပင်တရုတ်ပြည်သူသမ္မတနိုင်ငံဆိုင်ရာမြန်မာနိုင်ငံတံတမကြီးဦးတင်မောင်ဆွေနန်နေမျိုးမြန်မာကောင်စီဝင်ချုပ်နဲ့ယဉ်ကျေးမှုဖွဲ့များကရိုးရာအကလာများဖြင့်ကြိုးစုံနှုတ်ဆက်ခဲ့ကြတယ်လို့တတင်းရရှိပါတယ်ခင်ဗျာ
22ကြိမ်မြောက်တရုတ်အာဆီယံကုန်စည်ပြပွဲနဲ့တရုတ်အာဆီယံစီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုထိပ်သီးဖိုရမ်ကိုတက်ရောက်ရန်တရုတ်ပြည်သူတမရနိုင်ငံကွမ်ရှိကျွန်းကိုပိုင်အုပ်ချုပ်ခွင့်ရဒေသနန်နီမြို့ကိုရောက်ရှိနေတယ်။နိုင်ငံတော်ဝန်ကြီးချုပ်ဦးညွတ်စောဟာကွမ်ရှိကျွန်းကိုပိုင်အုပ်ချုပ်ခွင့်ရဒေသ CPC ပါတီတွင်ရေမှုမစ္စတာချန်ကန်ကိုဒီနေ့ညနေပိုင်းကနန်နီမြို့ရည်ရွယ်နိုင်ငံတော်ဧကီဟာမှာလက်ခံတွေ့ဆုံပါတယ်။တွေ့ဆုံစဉ်မြန်မာနိုင်ငံနဲ့ကွမ်ရှိကျွန်းကိုပိုင်အုပ်ချုပ်ခွင့်ရဒေသကြောင့်ကုန်သွယ်မှုနဲ့ယင်းနှီးမြှုပ်နှံမှုပုံမှုမြင့်တင်နိုင်ရေးလေယာဉ်စက်ပျိုးရေးကဏ္ဍမှာအဆင့်မြင့်ဤပညာများဖြန့်ဝေပေးနိုင်ရေးခီးသွွားကဏ္ဍပူးပေါင်းဆောင်ရွက်ရေးချစ်ကြည်ရေးညီမမျိုးများတည်ထောင်ပြီးမျိုးနှမျိုးသားမကနှစ်နိုင်ငံကဏ္ဍဆောင်ကျယ်ပြန့်စွာပူးပေါင်းဆောင်ရွက်နိုင်ရေးဆိုင်ရာကိစ္စရပ်များနဲ့ဆက်လင်းပြီးယင်းနှီးပွင့်လင်းစွာအမြင့်ဆုံးဖလှယ်ဆွေးနွေးပါတယ်တွေ့ဆုံဝေကိုနိုင်ငံတော်ဝန်ကြီးချုပ်နဲ့အတူပြည်အောင်စုဝန်ကြီးဒေါက်တာချာလီတန်၊ဦးချစ်စွေ၊ဒေါက်တာတက်ခိုင်ဝင်း၊ကချင်ပြည်နယ်ဝန်ကြီးချုပ်ဦးခက်ထိန်နဲ့ဒုတိယဝန်ကြီးဒေါက်တာစောမြင့်၊တရုတ်ပြည်သူသမ္မတနိုင်ငံဆိုင်ရာမြန်မာနိုင်ငံတန်မတ်ကြီးဦးတင်မောင်စွေ၊နန်နီမျိုးမြန်မာကောင်စီဝန်ချုပ်နဲ့တာဝန်ရှိသူများတက်ရောက်ကြပြီးကွမ်ရှိကျွန်းကိုပိုင်အုပ်ချုပ်ခွင့်ရဒေသ CPC ပါတီတွင်ရေးမှုနဲ့အတူကွမ်ရှိကျွန်းကိုပိုင်အုပ်ချုပ်ခွင့်ရဒေသအုပ်ချုပ်ရေးမှုမစ္စတာဝေတောင်မြန်မာနိုင်ငံဆိုင်ရာတရုတ်နိုင်ငံတာဝန်ကြီးမစ္စမာဂျာနဲ့တာဝန်ရှိသူများတက်ရောက်ပါတယ်။ညပိုင်းမှာနိုင်ငံတော်ဝန်ကြီးချုပ်နဲ့ဖွဲ့ဝင်များကိုကွမ်ရှိကျွန်းကိုပိုင်အုပ်ချုပ်ခွင့်ရဒေသ CPC ပါတီတွင်ရေမှုကနန်နီမျိုးလီးရွန်နိုင်ငံတော်ဧကီဟာရှိ Chinese High Basket Hall မှာခွန်ပြုညစာနဲ့တည်ခင်းဧကန်ခဲ့တယ်လို့သတင်းရရှိပါတယ်ရှင်။
2025ခုနှစ်ဒီဇင်ဘာလ28ရက်နေ့တွင်စတင်ကျင်းပပြုလုပ်မည့်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲ၌လွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲကျင်းပရန်အခြေအနေမရှိသည့်ပြည်သူ့လွှတ်တော်မဲဆန္ဒနှင့်56နှင့်အမျိုးသားလွှတ်တော်မဲအများဆုံးရသူနိုင်ယူစနစ် FPTP မဲဆန္ဒနှင့်9နှင့်တိုင်းဒေသကြီးလွှတ်တော်သို့မဟုတ်ပ Pine Loto, Memia Songyatu, Nayu Sene, FPTP, Mesanane, Gaza Chone Dutuin, Yukopemia, Jemba Chin, Pumim Hojo, Bidonsu Yukope, Commissionga, Jinya Chemme, Teato Mienzo, Natana Sangapien, Tatantonia, Shisakonakune, Totalin La Pijo, Shia, Natana Sangagune, Satembala Saliani Dui, Topian, Jinya Kebadin. Asuba Topian Jinya Keti, Yukopemia, Jemba Chim Pumi, Loto Lai, Mesanane Dui, Bawindi, Nemi Miasin de Sego, Nizin Totanesam Yatui, Tetuin Popia Bidomi Pibi, Bidonsu Yukope, Commission Yo website Piti, www.uec.gov.mm Dui, Wayo Tishu Nine Lu, Trea Shibarekna.
ပြောင်စုသမရမြန်မာနိုင်ငံတော်ပြောင်စုရွေးကောက်ပွဲကော်မရှင်သည်ကြီးညာချက်အမှန်တရားလေးမြင့်ဆောင်2024ခုနှစ်တော်တလင်းလပြည့်ကျော်ရှိရန်2024ခုနှစ်စက်တင်ဘာလ14ရက်ဒီနေ့ရက်စွဲဖြင့်ထုတ်ပြန်ပါသည်အဲ့ဒီကြီးညာချက်ပြေဆုံးမှာလွတ်တော်တည်တည်ဤမေဆန္ဒနှင့်မြတ်အတွက်လွတ်တော်ကိုယ်စားလှယ်လောင်များအမည်စင်းတင်သွင်းခြင်းစီစစ်ခြင်းရုပ်သိမ်းခြင်းတို့နှင့်ဆက်လျင်းသည့်နေ့ရက်များပြင်ဆ ဒီဇင်ဘာလ25ရက်နေ့တွင်ကြီးညာချက်အမှန်95ခုနှစ်မြင်ဆောင်2025ပြည့်လွတ်တော်သည်သည့်အတွက်လွတ်တော်ကိုယ်စားလှယ်လောင်များအမည်အစဉ်တင်သွင်းခြင်းစီစစ်ခြင်းရုပ်သိမ်းခြင်းတို့နှင့်ဆက်လျင်းသည့်နေ့ရက်များကိုသတ်မှတ်ကြီးညာခဲ့ပါသည်အပိုင်းနှင့် ပြောင်စုရွေးကောက်ပွဲကော်မရှင်သည်2025ခုနှစ်ဒီဇင်ဘာလ26ရက်နေ့တွင်စတင်ကျင်းပပြုလုပ်မည်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲ၌လွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲကျင်းပရန်အခြေအနေရှိသည့်ပြည်သူ့လွှတ်တော်မဲဆန္ဒနှင့်50ချောင်းနှင့်အမျိုးသားလွှတ်တော်မဲအများဆုံးရသူအနာယူစနစ် FPTP မဲဆန္ဒနှင့်50ချောင်းနယ်တို့တွင်ရွေးကောက်ပွဲများကျင်းပခြင်းပြုမည်မဟုတ်ကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်၏ဆက်လေးရက်6လ2025ရက်စွဲပါကြေညာချက်အမှန်100%နှထောင်းနှစ်ဆန်ငါးရက်စွဲပါကြေညာချက်အမှန်တရားတော်မြင့်ဆောင်နှထောင်းနှစ်ဆန်ငါးဖြင့်ထုတ်ပြန်ကြေညာခဲ့ပါသည်အပိုင်သုံး တို့တော်တည်တည်၏မဲဆန္ဒနှင့်များတွင်လွတ်တော်ကိုယ်စားလှယ်လောင်းအမည်စဉ်စတင်တင်သွင်းနိုင်သည့်နေ့ရက်2025ခုနှစ်စက်တင်ဘာလ10ရက်ခါတွင်လွတ်တော်ကိုယ်စားလှယ်လောင်းအမည်စဉ်တင်သွင်းလာများကိုရုပ်သိမ်းလိုကရုပ်သိမ်းနိုင်သည့်နောက်ဆုံးနေ့ရက်2025ခုနှစ်စက်တင်ဘာလ10ရက် ပြည်အမဲဆန္ဒနယ်တွင်ဝင်ရောက်ရှင်ပြိုင်သည့်နိုင်ငံရေးပါတီတစ်ခုအနေဖြင့်မိမိပါတီကိုစားပြုလွှတ်တော်ကိုယ်စားလှယ်လောင်းတအုပ်အတွက်အမည်စဉ်တင်သွင်းလာကိုရုပ်သိမ်းပါကစတင်အစထိုးပြန်လည်တင်သွင်းရမည်နေ့ရက်နှင့်နောက်ဆုံးနေ့ရက်2025ခုနှစ်စက်တင်ဘာလ17ရက်မှစက်တင်ဘာလ22ရက်အထိခါကြီး လွတ်တော်ကိုယ်စားလှယ်လောင်းအမည်စဉ်တင်သွင်းရမည်နောက်ဆုံးနေ့ရက်2025ခုနှစ်စက်တင်ဘာလ22ရက်5လွတ်တော်ကိုယ်စားလှယ်လောင်းအမည်စဉ်တင်သွင်းလာများစီစဉ်မည်နေ့ရက်2025ခုနှစ်စက်တင်ဘာလ23ရက်မှအောက်တိုဘာလ4ရက်အထိပုံတန်ဆိုးဥက္ကဋ္ဌပြည်အောင်စုရွေးကောက်ပွဲကော်မရှင်ဟုဖော်ပြပါရှိပါရစေရှင်
မြန်မာနိုင်ငံအိုလံပစ်ကော်မတီဖွဲ့ဝင်များနဲ့ဒုတိယကြိမ်မြောက်မြန်မာနိုင်ငံအိုလံပစ်ကော်မတီစီဝေးကိုတင်းနေမနေ့ပိုင်းကရန်ကုန်မြို့အမျိုးသားအားကစားပြိုင်ပွဲရုပ်တည့်အသုဘနာရှိပြည်မြောက်ခမ်းမမှာကျင်းပပြုလိုက်ရ။မြန်မာနိုင်ငံအိုလံပစ်ကော်မတီအုပ်ထာအားကစားနှင့်လူငယ်ရေးရာဝန်ကြီးဌာနနှင့်ဟိုတယ်နှင့်ခီးသွားလာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဂျန်ဖန်တို့တောင်းမြန်မာနိ Yama, Town Shi Pokumia, Yamanang and Agaza Pechom Yama, Octamia, Dudia Octamia, a Dream Mumiane, Depe Dream Mumia, Deo Jabi, Agaza Pechomiane, Dreson Suni Warring. ပထမအစွာမြန်မာနိုင်ငံအွန်လပ်ပေးကော်မတီအုပ်ထအာကစားနှင့်လူငယ်ရေးရဝန်ကြီးဌာနနှင့်ဟိုတယ်နှင့်ခီးတော်လာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကအဖွဲ့အမှာစကားပြောကြရမှာဒီဇင်ဘာလ9ရက်နေ့မှ20ရက်နေ့ထိထိုင်းနိုင်ငံမှာကျင်းပပြုလုပ်မယ်30တုံးကျင်းမြောက်အရှေ့တောင်အာရှအာကစားပြိုင်ပွဲကိုမြန်မာအာကစားဖွဲ့များအစဉ်ပြေချောင်းမွေအောင်မြင်စွာဖြင့်တာရောက်ရှင်ပြိုင်နိုင်ရေးအတွက်မြန ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည ဒီနေ့ကတော့ကျွန်တော်တို့အစီအစဉ်များမှာဥက္ကဋ္ဌများဒုတိယဥက္ကဋ္ဌများအတွင်းမှုများနဲ့တွဲဖက်အတွင်းမှုများကတောစက်တုံးချိန်မြောက်ရှေးတောင်အာရှအားကစားပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်နိုင်ရေးအတွက်အုပ်ချုပ်မှုပိုင်းဆိုင်ရာစီမံခန့်ခွဲထားရှိမှုများပြိုင်ပွဲကိုတောရောက်မဲ့အုပ်ချုပ်နည်းပြအားကစားသမားများရဲ့အင်အားစင်များလူအင်အားတိုးလျှော့ကိစ္စရများတိုင်းလူကြီးတာဝန်ထမ်းဆောင်မှုများပြည်ပနိုင်ငံ ဖွင့်များရဲ့တော်လာနေထိုင်ရင်းနဲ့လေကျင်းမှုဆိုင်ရာကိစ္စရများကိုတင်ပြဆွေးနွေးပြီးအားကစားနှင့်လူငယ်ရေးရာဝန်ကြီးဌာနမှလမ်းညွှန်ချက်များတိုင်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြရာဒုတိယဝန်ကြီးညွှန်ကြားမှုချုပ်နဲ့တာဝန်ရှိသူတို့ကထပ်မံဖြည့်စွက်ပြောကြားပြီးပြည်တော်စုဝန်ကြီးကလိုအပ်တာများကိုပေါင်းစပ်ဖြည့်ဆည်းဆောင်ရွက်ပေးခဲ့တယ်လို့တင်ရရှိပါတယ်ခင်ဗျာ
မြန်မာတရုတ်ပူးပေါင်းဆက်ဆံရေးအသင်းဆက်နှစ်ပြည့်ခုံပြူခန္ဓာနှင့်တတိယကြိမ်သင်းလွှတ်ချက်စည်းဝေးကိုဒီနေ့မနက်ပိုင်းကရန်ကုန်မြို့စီယိုနာဟိုတယ်မှာကျင်းပပြုလုပ်ရန်လူမှုဝန်ထမ်းကိစ္စရေးနှင့်ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဒေါက်တာစိုးဝင်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကြံကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးအာဆာနှင့်လူငယ်ရေးရာဝန်ကြီးဌာန အခေနာမှာပြောင်းစုံဝင်စီကကွန်ပျူတာအမှားစကားပြောကြရမှာမြန်မာတရုတ်နှစ်နိုင်ငံအိန္ဒိယချင်းဆွေမျိုးပေါက်ဖော်ချက်စီလှုပ်ရှားဆောင်ရွက်မှုများကိုကဏ္ဍပေါင်းစုံမှကြိုးစားဆောင်ရွက်နေတယ်မြန်မာတရုတ်ဘူပေါင်းဆက်ဆံရေးအသင်းရဲ့ဆက်နှစ်ပြည့်မြောက်ခဲ့ပြီဖြစ်တဲ့အတွက်ခုံယူဝမ်းမြောက်ပါကြောင်း 2025နှစ်မှာနိုင်ငံနဲ့တရုတ်နိုင်ငံတို့နှစ်နိုင်ငံတဒမဆက်ဆံရေးစတင်ထူထောင်နိုင်ခဲ့တဲ့85နှစ်ပြည့်မြောက်တဲ့နှစ်လည်းဖြစ်ပါကြောင်း တရမဆက်ဆံရေးကာလအတွင်းမှာလေမြန်မာတရုတ်နှစ်နိုင်ငံအနေနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီးငါးရက်ကိုလက်တွေ့ကျင့်သုံးခဲ့ကြပါကြောင်း အဆိုပါခီးစင်မှာနှစ်နိုင်ငံချင်းချင်းရေးအရဖွံ့ဖြိုးတိုးတက်မှုအနာဂတ်အလားအလာများစွာချမှတ်နိုင်ခဲ့ခြင်းကြောင့်အောင်မြင်တဲ့ခီးစင်ဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးရဲ့သမိုင်းစာမျက်နှာတည်တစ်ခုကိုရေးထိုးနိုင်ခဲ့ပါကြောင်း နာဂတ်ခီးစင်မှာမြန်မာတရုတ်ဘူပေါင်းဆက်ဆံရေးအသင်းအနေနဲ့ဆက်လက်အားဖြင့်ကူညီပေးရင်နှစ်နိုင်ငံကြိုးကိုနှစ်ပေါင်းများစွာဆက်လက်ဆောင်ရွက်နိုင်ပါစေကြောင်းပြောကြားပါတယ်။ဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံမှတန်ယုံယာယီတာဝန်ခံမစ်ကောင်ချင်းကဂုံပြူအမစကားပြောကြားပါတယ်။ ဆလဘီအသင်းရဲ့စီနီယာပရက်စီဒန့်ဦးသစ္စာကိုမစ္စတာလီပိုပိုကကျေးဇူးတင်စကားပြောကြားပါတယ်။အေးနော်မြရီယုံမြင့်တန်ကြနေမြန်မာတရုတ်ဘူပေါင်းဆက်ဆံရေးအသင်းတို့သဘောတူစာချုပ်ချုပ်ဆိုပါတယ်။ ဆလဘီမြန်မာတရုတ်ဘူပေါင်းဆက်ဆံရေးအသင်းအလုံးမှုဆောင်ကော်မတီဝင်အသင်းများရဲ့အမည်စင်းများကိုကြေညာခြင်း ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ စူပေါင်းမတန်တဲ့ဓာတ်ပုံရိုက်ကိုစင်းနေကွန်မြူနီယားစာစာဝယ်ဖြင့်တည်ခင်းအေကန်ချင်းဖြောပြေးစီစဉ်များဖြင့်တည်ခင်းအေကန်ချင်းတို့ကိုဆောင်ရွက်ခဲ့တယ်လို့သတင်းရရှိပါတယ်ရှင်
၂၀၂၄-၂၀၂၅ပညာသင်နှင့်တက္ကသိုလ်ဝင်ဆောင်ပွဲမှာထူးချွန်စွာအောင်မြင်ခဲ့ကြတယ်။တက်မတော်ရေးမှာစစ်မှုထမ်းဆင်းတဲ့စစ်မှုတန်းအောင်မိသားစုဝင်တာသမီများကိုဂုံပြုစုချင်းမြင့်ချင်းကိုဒီကနေ့မနက်ပိုင်းကအေယာဝတီရေးတပ်စခန်းဌာနချုပ်မှာကျင်းပရာကာကွယ်ရေးဦးစီးချုပ်ရေးဗိုလ်ချုပ်ကြီးထင်ဝင်းနဲ့အရာရှိစစ်တီမိသားစုများစစ်မှုတန်းအောင်မိသားစုဝင်များတက္ကသိုလ်ဝင်ဆောင်ပွဲမ ပထမအဦးစွာကာကွယ်ရေးဦးစီးချုပ်ကြီးကဂုံပြူအမှားစကားပြောကြားပါတယ်အဲ့ဒီနောက်တက္ကသိုလ်ဝင်ဆောင်ပွဲမှာထူးချွန်စွာအောင်မြင်ခဲ့ကြတဲ့၅ဘာသာကုန်လူရှင်2ဦး၄ဘာသာကုန်လူရှင်9ဦး3ဘာသာကုန်လူရှင်6ဦး2ဘာသာကုန်လူရှင်6ဦး1ဘာသာကုန်လူရှင်16ဦးတို့ကိုကာကွယ်ဦးစီးချုပ်ကြီးနဲ့တာဝန်ရှိသူများကဂုံပြူစုနဲ့ဂုံပြူမှတ်တမ်းလာများအသီးသီးပေးအပ်ချင်းမြင်ကြပြီးစုပေါင်းမှတ်တမ်းတင်တပ်ပုံရိုက်ခဲ့ကြတယ်လို့တင်ရရှိပါရခင်ဗျာ
ရှမ်းပြည်နယ်အတွင်းရှိပြည်သူ့စစ်မှုရန်တင်တဲ့အမှတ်စဉ်ဆက်ကွန်ကိုတက်ရောက်ကြမယ်နိုင်ငံသားကောင်းရဲနာများကိုကြိုဆိုဝဲဦးဒီနေ့မနက်ပိုင်းကကျိုင်းတော်မြို့ရှိနေမြေကန်တင်တဲ့ကျောင်းမှာကျင်းပပြုလုပ်ရန်တွေ့ကန်ဒေသတိုင်းစစ်ဌာနချုပ်တိုင်းမှဘုချုပ်ဆိုးလိုက်တဲ့တာဝန်ရှိသူများအရာရှိစစ်တီမိသားစုဝင်များမြန်မာနိုင်ငံရဲ့တပ်ဖွဲ့ဝင်များစစ်မှုရန်အဖွဲ့ဝင်များပြည်နယ်အဆင့်ဌာနဆိုင်ရာတာဝန်ရှိသူများတိုင်းသားရင်ကျိမှုအဖွဲ့များနဲ့ဒေသခံတိုင်းသားပြည်သူများတက်ရောက်ပါတယ်ပထမဆုံးတိုင်းမှုနဲ့တက်ရောက်လာကြသူများကပြည်သူ့စစ်မှုရန်တင်တဲ့အမှတ်စဉ်ဆက်ကွန်ကိုတက်ရောက်ကြမယ်နိုင်ငံသားကောင်းရဲနာများကိုကျိုးစိုးနှုတ်ခွန်းဆက်စကားပြောကြပြီးတောင်းတဖျားဖျားကျိုးဆိုကြပါရယ်အေးနော်တိုင်းမှုနဲ့တာဝန်ရှိသူများကအဆိုပါတင်နန်းကိုတက်ရောက်ပြီးနိုင်ငံသားကောင်းရဲနာများကိုလိုအပ်တဲ့စုဖွဲ့ပြင်ဆင်မှုများနဲ့အုပ်ချုပ်မှုကိစ္စရပ်များကိုဖြည့်ဆည်းဆောင်ရွက်ပေးခဲ့တယ်လို့သိရရှိပါရရှင်NUG နဲ့ CRPH တို့ရဲ့ညွှန်ကြားမှုဖြင့် PDF မြေကန်ကျန်းဖတ်သမားများဟာအကျန်းဖတ်လုပ်ရများလှုပ်ဆောင်ရန်အတွက်လက်နက်ခဲရများနဲ့ဆက်ဆက်ပစ္စည်းများကိုပုံစံမျိုးစုံနီလန်းမျိုးစုံဖြင့်တည်ဆောက်ပြီး၎င်းတို့ရောက်ရှိခိုးအောင်ရာနေရာများနဲ့အနီးဝန်းကျင်မှာလက်နက်ဖြင့်ချင်းချောက်အကျန်းဖတ်ခြင်းစက်ကြီးကောက်ခံခြင်း၎င်းတို့နဲ့အလိုမတူသူများကိုဖမ်းဆီးတပ်ဖြတ်ခြင်းစတဲ့အပြန်မောက်လုပ်ရများနဲ့နေမြေတည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေရဲ့လုပ်ရများကိုလှုပ်ဆောင်လျက်ရှိပါတယ်အဲ့လိုလှုပ်ဆောင်ရရှိရာလုံဆောင်ရေးတပ်ဖွဲ့ဝင်များအနေနဲ့အစံဖက်လုပ်ရမများရော်နေပပျောက်စီရင်တရားဥပဒေစိုးမိုးရင်နဲ့ပြည်သူလူထုများပူပင်ကြောင်းကြောင်းမှုကင်းစွာဖြင့်လုံခြုံစားတော့နေထိုင်နိုင်ရို့အတွက်လိုအပ်တဲ့နေမြေလုံဆောင်ရေးလုပ်ငန်းများကိုနှင်းညမပြတ်တိုးမြင့်ဆောင်ရွက်လျက်ရှိသလိုသတင်းဆက်ဆက်ဖော်ထုတ်ခြင်းများဖြင့်လည်းဒေသလိုက်အစံဖက်မှုရော်နေပပျောက်စီရင်ကြိုးပမ်းဆောင်ရွက်လျက်ရှိပါသည်နေမြေတည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေသောလုပ်ရည်နှင့်အကျန်းဖက်လှုပ်ဆောင်မှုကိုစန့်ကျင်လိုကြတဲ့ဒေသခံအချို့ရဲ့လှုပ်ဝက်ဆက်သွယ်သတင်းပေးပို့မှုနဲ့အခြားဆက်ဆက်သတင်းဖော်ထုတ်မှုများအရ PDF မြေကန်အကျန်းဖက်သမားဖြစ်သူတန်းလွင်ဆိုသူဟာရဟန်းတန်ကအယောင်ဆောင်ပြီးလက်နက်ခဲယံများကိုဖြူမျိုးနဲ့ကြောက်တိုင်ကြီးရွာမှတည်ဆောင်ကဇင်အားကြီးရွာဖျက်တမ်းပြီး၎င်းမှတစဉ်အုတ်တွင်းမျိုးနဲ့ကျွဲပွဲမျိုးအနီးသို့မဟုတ်ရန်ကုန်မန်းလေးအမြန်လန်းမိုင်းတိုင်းအမှန်128မိုင်နှစ်ဖက်လုံးကိုပို့ဆောင်မှာဖြစ်ကြောင်းသိရှိရတဲ့အတွက်ဒီနေ့မနက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်များကဖြူမျိုးနဲ့ညောင်မင်းသားကြီးရွာအနီးစောင့်ဆိုင်းစစ်ဆေးမှုများဆောင်ရွက်ခဲ့ရကျောက်တိုင်ကျေးရွာဘက်မှညောင်ပင်သာကျေးရွာဘက်ကိုရဟန်းတန်ကအရောက်ဆောင် PDF အမိကန်အကျန်းဖတ်သမားတန်းလွင်မောင်းနေလာတယ်။ယမန် RGL 1412 X-ray အနက်ရောင်လိုင်စင်မဲ့ရင်ကိုရင်းရက်ကိုတဲ့အတွင်း ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဝင်းနီးတမကန်ဆိုင်ရာလောက်ထောင်းလောင်းနေများနဲ့အညီလူဝင်လဲပြီးဆစ်ဆင်းမင်းများတရင်ဆက်ဆက်ဖော်ထုတ်ချက်များအရအဆိုပါလက်နက်ခေရများကိုလာရောက်ယူဆောင်မဲ့သူများကိုဖမ်းဆီးရမိနိုင်ဆက်လက်ဆောင်ရွက်ခဲ့ရလုံခြုံရေးတပ်ဖွဲ့ဝင်များဟာရန်ကုန်မန္တလေးအမြင်လဲမိုင်းတိုင်အမှတ် 126ခွနမိုင်6ဖာလုံးနီလမ်းရဲအနောက်ဘက်မီတာ100ခန့်အကွာမှာပျောက်ကြားယူနေပါဝစ်ဆင်ထားသူပြည်ရဲ့မြေကန်စံဖက်သမားများနဲ့အပြန်လန်ထိတွေ့မှုဖြစ်ပွားခဲ့ပြီးအစံဖက်သမားများအနေနဲ့စောခွာထွက်ပြေးသွားခဲ့ပါတယ်။ ပြည်ရဲ့မြေကန်စံဖက်သမားများရဲ့အစံဖက်လုပ်ရမြောက်ကိုတက်ဆိုင်ရာဒေသခံများအနေနဲ့လက်ခံမှုမရှိပဲကြောင်းရွံ့ဆိုးရိမ်မှုများဖြစ်ပေါ်လျက်ရှိကလကောင်းတို့ရဲ့လှုပ်ရှားမှုသတင်းများကိုယခုကဲ့သို့အချိန်မီပေးပို့ခဲ့တဲ့အတွက်ကြောင့်အပြတ်မောက်လုပ်ရမြားလှုပ်ဆောင်မဲ့လက်နက်ခဲရဲများကိုအချိန်မီဖမ်းဆီးနိုင်ခြင်းဖြစ်ကြောင်းနဲ့အစံဖက်ဖွဲ့များရဲ့လှုပ်ရှားမှုသတင်းများရရှိပါကနှီးစက်